တော်ရရှင်ပေါင်းတနေ့တာညနေခင်းမှာအမောပန်းပြေကြပါရည်လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ28ရက်တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်ဝယူတင်ဆက်မှာဖြစ်ပါတယ
်ကျွန်မကတော့စုမြတ်မှာပါရှင်ဗင်နီဇွဲလာနိုင်ငံမှာဒီသတင်းပတ်ထဲနှစ်ရက်သူ့ဘော်ထောက်ခံအင်အားပြပွဲလုပ်ကြဖို့ယာယီသမရဟွမ်ဂွိုက်ဒိုကစော်အော်ထားပါတယ်တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်ရေးရှေ့နေတယောက်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါတယ်အခုလိုမျိုးထိတ်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်အစိုးရအဖွဲ့မှဝန်ကြီးဌာနတစ်ခုထပ်တိုးရေးဆွေးနွေးမှုကအပြည့်မထွက်ပဲဖြစ်နေပါတယ
်ခင်ဗျာသူကဒီဟိုဝန်ကြီးဌာနဟိုကတခုဒီတံပြန်တိုးတဲ့ကိစ္စနဲ့ပတ်သက်ပြီးမှသူရဲ့ပြည်စည်းပုံအခြေခံဥပဒေနဲ့နည်းနည်းပေါ့နော်သူက148ပေါ့နော်အဲပုံမှန်
ဒီအကြောင်းနဲ့အတူရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့ဆက်သွယ်မေးမြန်းချက်ကမ္ဘာထိပ်တန်းရောက်သတင်းတပုတ်ဖြစ်တဲ့ဗင်နီဇွဲလားနိုင်ငံရေးမတည်ငြိမ်မှုအခြေအနေစတာတွေကိုတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလားနိုင်ငံရဲ့စစ်တပ်ကိုသူ့ဘက်ပါလာအောင်စီရင်စူးစမ်းတဲ့အနေနဲ့ယာယီသမ္မတအဖြစ်သူ့ကိုယ်သူကြီးညာထားတဲ့ဟွမ်ဂွိုက်ဒိုကဒီသတင်းပတ်ထဲမှာနှစ်ရက်လူလူအင်အားပြပွဲလုပ်ဖို့စော်ဩထားပါတယ်။သမ္မတနီကိုလတ်စ်မာဒူရိုဘက်မှယက်တီမဲ့အစားပြည်သူတွေဘက်မှယက်တီလာအောင်လို့ဗုဒ္ဓဟူးနေ့နေ့လည်ကြရင်နှစ်နာရီငင်းငင်းချမ်းချမ်းဆန္ဒပြကြဖို့ဟွမ်ဂွိုက်ဒိုကတိုက်တွန်းထားပါတယ်။လာမယ့်စနေနေ့ကြရင်လည်းဗင်နီဇွဲလားတနိုင်ငံလုံးအပြင်တစ်ကမ္ဘာလုံးမှာရှိတဲ့သူ့အပေါ်ထောက်ခံသူတွေလမ်းပေါ်ထွက်ဆန္ဒပြကြဖို့ပြောကြားထားပါတယ်။နိုင်ငံမှာရွေးကောက်ပွဲအသစ်ကျင်းပဖို့ EU ဥရောပသမဂ္ဂကစနေနေ့ကိုနောက်ဆုံးသတ်မှတ်ရပေးထားတာဖြစ်ပါတယ်။လက်ရှိမတူရိုအစိုးရကိုပယ်ချပြီးဒီမိုကရေစီကိုထောက်ခံတဲ့စစ်သားတွေကိုလူငင်းချမ်းသာခွင့်ပေးမယ်လို့လည်းဒီဟွမ်ဂွိုက်ဒိုကပြောကြားထားပါတယ်။နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအပေါ်စစ်သားတွေလေးစားလိုက်နာကြောင်းပြသတာကိုပြည်သူတွေကစောင့်နေတယ်လို့သူကဆိုပါတယ်။စစ်သားနဲ့ရဲတပ်ဖွဲ့ဝင်တွေကိုလူငင်းချမ်းသာခွင့်ပေးမယ်အစီအစဉ်ဆောင်ရွက်တွေကိုလည်းသူ့ကိုထောက်ခံသူတွေကလိုက်ပြီးတော့ဝေပေးခဲ့ကြပါတယ်။စစ်သားတချို့ကတော့အဲ့ဒီဆောင်ရွက်တွေကိုစုပ်ဖြဲကြပါတယ်။ဒါပေမဲ့နိုင်ငံထဲမှာအစားအသောက်နဲ့တခြားအခြေခံလိုအပ်မှုတွေစုစုပေါင်းပေါင်းပြတ်တောက်ရှားပါနေတာကိုသူတို့နဲ့သူတို့ရဲ့မိသားစုတွေစိတ်ပျက်နေကြပြီလို့စစ်မှုထမ်းတော်တော်များများကပြောနေကြပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကတော့စစ်တပ်ကသူ့ဘက်မှာရှိတယ်လို့တနင်္ဂနွေနေ့နေ့တုန်းကစစ်ရေးလေ့ကျင့်ပွဲတစ်ခုမှာပြောကြားခဲ့ပါတယ်
။နေဆက်တိုင်းတိဆောက်ဖို့ရန်မုံငွေတွေလွတ်တော်မှာညှိနှိုင်းကြတဲ့အထက်က50ရာအကိုင်လုံးအောက်လောက်သာသဘောတူညီမှုပေးနိုင်ကြလိမ့်မယ်လို့မြေမီကြောင်သမ္မတထရန့်ကပြောလိုက်ပါတယ်။နိုင်ငံရေးပါတီနဲ့ပါဝင်တဲ့ညှိနှိုင်းရေးအဖွဲ့မှာစိတ်ကောင်းရှိတဲ့သူတွေပါဝင်ပေမဲ့သမ္မတထရန့်အနေနဲ့နေဆက်တိုင်းအတွက်တူတောင်းဆိုထားတဲ့5.8ဘီလီယံထက်လျော့ပြီးလက်ခံရမယ်လို့တန်ဆာရှိမိတဲ့အကြောင်းတနင်္ဂနွေနေ့က The Wall Street Journal ကိုပြောခဲ့ပါတယ်။သူ့အနေနဲ့ Dreamers လို့ခေါ်တဲ့ငယ်စဉ်ကလေးကအမေရိကန်ကိုတရားမဝင်ဝင်ရောက်လာသူတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုပေးရေးကိုလည်းသဘောတူညီကြတဲ့စိတ်တပိုင်းအဖြစ်လက်ခံရနိုင်ခြင်းရှိတယ်လို့လည်းပြောပါတယ်။နောက်နာကတ်မှာတော့ဒီလို Dreamers ရဲ့ကိစ္စကိုအချိန်တစ်ခုမှာတည်ကြားခိုင်တွယ်သွားမယ်လို့လည်းသမ္မတထရန့်ကပြောပါတယ်။တကယ်လို့တတိုင်းတိဆောက်ဖို့တူတောင်းတဲ့ငွေမရရင်အစိုးရလုပ်ငန်းတွေရပ်တန့်ဖို့ကိုတော့ရွေးချယ်ပိုင်ခွင့်တစ်ခုအနေနဲ့ပဲထားမယ်လို့ဆိုပါတယ်တကယ်ကနေသက်တိုင်းတိဆောက်ဖို့ရမငွေအတွက်လွတ်တော်သဘောတူညီမှုမရရင်တော့နိုင်ငံတော်အရေးပေါ်အခြေအနေတည့်ရက်ကိုကြီးညာပိုင်ခွင့်သူ့မှာရှိပြီးသားလို့လည်းချင်းချောက်ပြောဆိုတော့ပါတယ်ခင်ဗျာ
ရုရှားနိုင်ငံကခရိုနီကြီးတယောက်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအမေရိကအစိုးရကပိတ်ဆို့တံခါးမှုတွေကနေဖယ်ရှားပေးလိုက်ပါတယ်အလူမီနီယံလုပ်ငန်းကြီးဖြစ်တဲ့Russell နဲ့သူ့ရဲ့မိခင်ကုမ္ပဏီ EN Plus တခါစတိုင်းကုမ္ပဏီ Eurosip Energy တို့ဟာရုရှားသမ္မတနဲ့နီးစပ်တဲ့ဒီ Oleg Deripaska ရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ကြတဲ့အတွက်အရေးယူမှုဖယ်တာကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့ Republican အမတ်တချို့ကကန့်ကွက်ကြပါတယ်။ဒီလုပ်ငန်းတွေမှာ Deripaska ရဲ့အစုရှယ်ယာဓာတ်ရိုက်နဲ့တွယ်ဝိုက်ပိုင်ဆိုင်မှုတွေနှဲသွားသလိုသူ့ရဲ့ထိန်းချုပ်မှုလည်းမရှိတော့ဘူးလို့ American ဘဏ္ဍာရေးဌာနကပြောကြားပြီးတော့တံခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့တာပါ။ EN Plus နဲ့ Russell ကုမ္ပဏီတွေရဲ့ဘုတ်အဖွဲ့ဝင်အများစုကလည်း Deripaska နဲ့အဆက်အဆက်မရှိတဲ့ American နဲ့ဥရောပကတီးခြားလွတ်လပ်တဲ့ဘုတ်အဖွဲ့ဝင်တွေဖြစ်ရမယ်ဆိုတဲ့အာမခံချက်လည်းရရှိခဲ့တယ်လို့ဆိုပါတယ်။သူတို့လုပ်ငန်းတွေနဲ့ပတ်သက်လို့ဘယ်တော့မှမနဲ့မတူတဲ့ပွင့်လင်းမြင်သာမှုရှိအောင်လုပ်ဖို့လဲကုမ္ပဏီတွေကသဘောတူခဲ့ကြတယ်လို့ American ဘဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Oleg Deripaska ကိုတော့ဆက်လက်တံခတ်ပိတ်ဆို့အရေးယူထားပါတယ်။ ကုမ္ပဏီတွေကိုပိုင်ဆိုင်ထိန်းချုပ်မှုကျော်သွားတယ်ဆိုပေမဲ့တမရဗလာဒီမီယာပူတင်ရဲ့မိတ်ဆွေဖြစ်တဲ့ဒရီပါစကာရဲ့လွှမ်းမိုးမှုတွေရှိနေအောင်မှဖြစ်တယ်လို့အရေးယူမှုဖော်ရှားလိုက်တာကိုကန့်ကွက်သူတွေကထောက်ပြနေကြပါတယ်။ဒေါ်နယ်ထရမ့်ရွေးကောက်ပွဲအနိုင်ရအောင်လို့စီးအုံလှုပ်ရှားရေးတာဝန်ရှိသူတွေနဲ့ရုရှားအစိုးရတို့ပူးပေါင်းဆောင်ရွက်ခဲ့သလားဆိုတာကိုအထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းနေစဉ်ကာလမှာအခုလိုမျိုးဒဏ်ခတ်မှုတွေကိုဖြေလျှော့ပေးတာမသင့်တော်ဘူးလို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ခုလုံးကလွှတ်တော်အမတ်တချို့ကပြောနေကြပါတယ်။
ဘရိုနိုင်ငံရှေ့တောင်ပိုင်းမှာတောက်ကြံတွေကရေခါရပြကြမှုကြောင့်တိစုံသူရေအတွက်ဟာတနင်္ဂနွေနေ့ကတော့58ယောက်အထိရှိသွားပြီဖြစ်ပြီးတော့300ထက်မနည်းလဲဆက်လက်ပျောက်ဆုံးနေတာကြောင့်တိစုံသူရေအတွက်ထပ်ပြီးတော့တိုးလာနိုင်ပွဲရှိနေပါတယ်။တနင်္ဂနွေနေ့ကတော့အဲ့ဒီဘရူမာဒီညိုမြို့မှာရှိတဲ့နောက်ထပ်ရေခါတစ်ခုလည်းထပ်ပြီးတော့ကျိုးလာနိုင်တယ်ဆိုတဲ့ဆိုရင်မှုတွေကြောင့်အနာပိုင်တွေကခေစိလုပ်ငန်းတွေကိုခိတ္တဆိုင်းငံ့ခဲ့ပါတယ်။ဒေသခံတွေအနေနဲ့လည်းအဲ့ဒီရေခါတဘေးကင်းလုံခြုံမှုရှိမရှိဆိုတာကိုတေချာစုံစမ်းစစ်ဆေးပြီးတဲ့အချိန်အထိဘေလိုရာကိုရွှေ့နေကြဖို့ကိုအာနာပိုင်တွေကပြောထားပါတယ်ဘရဇိုရဲ့ဗီလ်သတ္ထုတွင်ကုမ္ပဏီကပိုင်ဆိုင်တဲ့ဒီရေကာတာဟာတောက်ကြနေနေလေကဝန်ထမ်းနေနေလေစားတဲ့အချိန်မှာပြူကျခဲ့တာကြောင့်အဲ့ဒီမှာနေလေစားစားနေကြတဲ့ဝန်ထမ်းနေလေပါသွားခဲ့တာဖြစ်ပါတယ်ဘရဇိုတရားရေးအာနာပိုင်တွေကတော့တောက်ကြနေကစတင်ပြီးတော့ကမ္ဘာတော်မှာသတ္ထုတူပေါ်ရေးလုပ်ငန်းတွေလုပ်နေတဲ့ဗီလ်ကုမ္ပဏီကြီးရဲ့ပိုင်ဆိုင်မှု3ဘီလီယံကျော်ကိုထိန်းချုပ်ထားလိုက်ပြီဖြစ်ပါတယ်ဒါပြင်စည်းကမ်းချိုးဖောက်မှုတွေပတ်ဝန်းကျင်ညဉ့်နှံမှုတွေနဲ့ဘယ်ကုမ္ပဏီကိုစောင့်ကြည့်ခံရတဲ့တစ်ချိန်တည်းမှာပဲကုမ္ပဏီကိုလည်းပြစ်ဒဏ်တွေအတော်များများချမှတ်လိုက်ပါတယ်2015ခုနှစ်တုန်းကလည်းမီနာဂါရီပြည်နယ်မှာအခုလိုဖြစ်ရတဲ့အလားတရန်တူတဲ့တပ်ထုတွင်ရေကာတာပြိုကျမှုတစ်ခုဖြစ်ပွားခဲ့ပြီးတော့လူ19ယောက်သေဆုံးခဲ့ပါသေးတယ်ခင်ဗျာ
အဲ့တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။နင်းလာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေလာပြီးလှုပ်ဆောင်ကြဖို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတိုက်တွန်းဖိတ်ခေါ်လိုက်ပါတယ်။စီးပွားရေးနဲ့ယင်းနှိမ့်နှံမှုပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုရဲ့အသာချက်တွေကိုထောက်ပြပြီးမြန်မာနိုင်ငံမှာလာရောက်လေ့လာစီးပွားရေးလှုပ်ကြဖို့နေပြည်တော်မှာကျင်းပနေတဲ့ Invest Myanmar Summit 2019ယင်းနှိမ့်နှံမှုဆိုင်ရာဆွေးနွေးပွဲအဖွဲ့အစည်းတွေမှာဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်သွားတာဖြစ်ပါတယ်။ယင်းနှိမ့်နှံမှုဆိုင်ရာဆွေးနွေးပွဲကိုဒီကနေ့ကစပြီးတော့ဇန်နဝါရီလ29ရက်နေ့အထိမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပနေတာပါအကြီးမားဆုံးယင်းနှိမ့်နှံမှုဟာမြန်မာလူထုမှာယင်းနှိမ့်နှံတာဖြစ်ပြီးတော့ဒီလိုယင်းနှိမ့်နှံမှုမျိုးလှုပ်ဆောင်ကြဖို့လဲဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်ဒါအပြင်ပြည်ထောင်စုအစိုးရပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကပုဂ္ဂလိကလက်တွဲပေါ်လှုပ်ဆောင်ဘက်တွေနဲ့အတူယင်းနှိမ့်နှံမှုဆိုင်ရာအဆိုပြုချက်အသီးသီးကိုထုတ်ဖော်တင်ပြခွင့်ရမယ်ကြီးမားတဲ့အခွင့်အလမ်းဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်အခုကျင်းပနေတဲ့ပွဲမှာပြည်ထောင်စုအဆင့်နဲ့ဒေသဆိုင်ရာအဆင့်စီမံကိန်းပေါင်း200ကျော်ကိုဖော်ပြထားပြီးတော့စုစုပေါင်းယင်းနှိမ့်နှံမှုပမာဏအမေရိကန်ဒေါ်လာ20ဘီလီယံလောက်ရှိတယ်လို့တရားဝင် Facebook စာမျက်နှာမှာပြောထားပါတယ်တက်ရောက်သူစုစုပေါင်းကလည်း1600ကျော်ရှိပြီးတော့ပြာကန်းဖွင့်လင်းပြတာတဲ့ကုမ္ပဏီပေါင်း40ကျော်ရှိတယ်လို့ပြောပါတယ်ရှင
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကဖျားကြောင်တစ်ခုမှာတနင်္ဂနွေနေ့ကဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ20သေဆုံးပြီး81ယောက်ဒဏ်ရာရသွားခဲ့ပါတယ်တချို့ထိခိုက်သေဆုံးသူတွေရဲ့စည်ရင်းကိုနှစ်ခါပြန်ကောက်မိတာတွေကြောင့်အစောပိုင်းကထွက်ပေါ်ခဲ့တဲ့စည်ရင်းတွေကတော့တိကျမှန်ကန်မှုမရှိဘူးဆိုပြီးတော့ရဲကပြောပါတယ်ဖိလစ်ပိုင်ဆိုရကတော့အခုလိုရဲရဲဆက်ဆက်ဘုံခွဲတိုက်ခိုက်ခဲ့တဲ့သူတွေကိုလိုက်လံဖမ်းဆီးပြီးတော့ပြင်းပြင်းထန်ထန်အရေးယူသွားမယ်ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်ဇူလူခရိုင်ဂျိုလိုမျိုးကဖျားကြောင်ထက်မှလူများပြဝတ်ပြုနေစဉ်အတွင်းပထမဘုံတလုံးပောက်ကွဲခဲ့တာဖြစ်ပါတယ်အဲ့နောက်တော့စစ်တပ်နဲ့ရဲတပ်ဖွဲ့ကအကူအညီပေးဖို့ဝင်သွားတဲ့အချိန်မှာနောက်ထပ်ဘုံတလုံးပောက်ကွဲခဲ့တာပါဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကတော့ဒီဘုံခွဲတိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆွဲကင်တဲ့တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါပြင်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဒီတိုက်ခိုက်မှုကိုကျူးလွန်တဲ့သူတွေကိုအမြန်ဆုံးဖမ်းဆီးအရေးယူသွားဖို့ကိုတောင်းဆိုလိုက်ပါတယ်။ဒီတိုက်ခိုက်မှုဟာ IS Islamic ဆွေးရောက်တီရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ရဲ့အာမက်ဒရင်အေဂျင်စီကတနင်္ဂနွေနေ့နောက်ပိုင်းမှာတော့ထင်ရှားခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံကထင်ရှားတဲ့လူခွင့်ရေးရှိနေဝမ်ကွမ်ကျန်းကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ထောင်ဒဏ်၄နှစ်ခွဲချမှတ်လိုက်ပါတယ်။နိုင်ငံရေးအခွင့်အရေးကိုလည်း၅နှစ်တားမြစ်တယ်လို့နိုင်ငံအရှေ့မြောက်ပိုင်းတီယန်ဂျင်မြို့တရားရုံးတစ်ခုကအွန်လိုင်းပေါ်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဝမ်ဟာနိုင်ငံရေးလှုပ်ရှားသူတွေ၊မြေသိမ်းခံရသူတွေနဲ့မ Media Adin Tama Kanyare, Falongong Badae, Puwin, we are Murigo, like Beni, Shinni Pibare, Natal Sanga Kunidonga, Luku Yashinirine, Tajua Lushadu, Nea Jogo, Pansigere, Koniago, Nene Mulu, Pioni Jare, Pansi, Nene Mu Adwe, Wan, Pankangayaraba, Dine Pita, Machakanyagi, and Tee, Tony Town Emma Niazi Adwe, Natal Sashi Dizemba, Jontes. Jonto Cecilia yet de Yaga Luelo, to the knee appear shinin ele, Dwego Miyage Babu, Zanipidu, Li Wenzugaro, Dukamo, Lumia Mu Ye Drago, Dio Anabanugo, Akambido, Dejaja, Lo Shagabare, Pejimu Rogani, a gentown, Shide, Dian Jimu Ti, Kilomida, Dian Lanshaw, Sanapiagedalu, Tune Amudmi, Doyoga, Ludishinja, Sanabiare, and Nine, Kadonye Kajabare, Kemo, Wang Guan Jan, Jonto de Niri Sule, the Longjoy Dawin Shidriga, Dugu Inegani, Amyan Tokwema Babu. Koniago, Nane, Huma, Pansy Kanyare, Shinny, Dorom Yamiale, Wang Guan Jan Lue, the Nangano Desa, Pamune, the Aswe Kangaja Biro, the Aisaya, Lolo Quinle, Dami Kantaja Yavare.
England, Mamaniga, Gazadwagere, Effie Pla, Bolum, Buemaro, Chelsea Tinga, Sheffield Wednesday Tingo, Tongo, Gumshin, Nayadavare, Chelsea to Guriguro, William Gunn, the Gutin Miro, Hudson O'Driga, the Gutin Evare. Crystal Palace net Tottenham Hotspur boy maro Crystal Palace ka na go gum chi net nai naw ke bare di Spain ba ka La Liga pwe tin ni maro Barcelona ne Real Madrid tin ni nai ya shi daw bare Genoa ne Barcelona pwe maro Barcelona ka na go gum chi net nai daw pi lo go re ko ro Semedo ne Messi ro ka twin pi ka da ba Real Madrid ne Espanyol pwe maro Real Madrid ka le go na go ne nai daw ke bare khmyar
Cuba na ngan Havana myo ro ko sanin ni nya ro ka 42 တနင်္ဂနွေနေ့ညရုံးက42နှစ်မောင်းဝင်ရောက်တိုက်ခတ်ခဲ့လို့352ဆုံးပြီးတော့တရာခုနှစ်ဆက်နှစ်ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်ဒီကနေ့တင်းလှနေမနဲ့ဆော့ဘိုင်းမှာတော့တမရမီကယ်ဒီယက်စကန်နယ်ကလေးစင်နှစ်မောင်းထံခံရတဲ့နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်ထိခိုက်ပျက်စီးမှုတွေကကြီးမားလာတယ်လို့သူ့ရဲ့
Now, so yeah, my name is Nangara Drenigo, Masumia Mone, Kuyan, I know, Pyopia Gajarabakmia. Viewian, a good tolling it at this season go, Radio Gada Macabe, Viewia, Internet Samina Pit, Burmese Dog, Viewia News Dog, Gongani, Legendary Tolling it at the Viana Temabe, Daya in Asin and Mare. A good old, the Rimbe Wood Jet in it, Satin Jamare. Kachimbine, so yeah, Puerema, when you turn out the coup tattoo ye, Digne Jim Pare, Pine Luto, Yebo, a seaway where it went. A PMA Trabe, a Siwe go, Shu San Layabare. Tajao Leshi, Lilani, Wunji Tong Unia, Adre, Asatu, and Yi Sin, Tinzwe Mugule, Lo Sound Nange, Jemashibulo, Ludo Guzaleria, Piovare, Dijon, Vue, Drino, Mamika, Yangu Muani, the Dame Pibu Lavare.
Digane Jimpare, Kachimpine, Ludo, Yebo, a Siweha, Lilet Dore, Wunji Tongiama, Asatu, Cantabo, Yatatu Rigo, and Yi Sin Tinzwe Mune, Wunji Tana to Cook, Tadubo, Adre, Lo Sound Up Tipare. Tabi mele, when ye tana a tete kuto che yego, luto a met a chuga gangwalu, ma bibia pe, luto a si wego, shui sang layaraba. Di chini ne patalo, pak and mesa naniga, pine luto goodle the upsete, tashila sanga, viego, kulu pipia tolare.
Or do I win ye weda go a chate in pita of hobu, yeah, do I di oh, when ye tana wa the ku, titans and dure, kesana pata bima, do ye. ပဲစီပုံအခြေခံဥပဒေနဲ့နည်းနည်းပေါ့နော်သူကနေရာ48ပေါ့နော်အဲပုံမှခွဲပုံမှခွဲကန်းငယ်အပိုက်ခွဲငယ်တစ်ပေါ့နော်ဒီအရနည်းနည်းလေးကန့်ညီမှုနည်းနည်းလေးရှိတဲ့အနေထားဖြစ်တဲ့ချိန်ကျတော့လွတ်တော်ကိုယ်စားလေးရဲ့အနေနဲ့အဲ့ဒါကိုတင်ပြတဲ့အချိန်မှာပေါ့နော်နည်းနည်းလေးအချိန်လေးပေးရမယ့်အနေထားဖြစ်သွားတဲ့အတွက်ကြောင့်လို့ပေါ့နော်ဒါလွတ်တော်ကိုရွှေ့ဆိုင်တဲ့တဘောပါ
တခြားဘာမှမဟုတ်ပါမရှိပါဘူးဒါရှိလာဆိုင်ဟာအစားထိုးခံထားဖို့ရထားတဲ့တဲမှာပါဝင်တယ်လို့တည်င်းထွက်နေသူတူဦးဖြစ်ပြီးသူကိုယ်တိုင်ကလည်းအဲ့ဒါကိုအတိပြုပြောဆိုပြီးတော့ပေးအပ်လာတဲ့တာဝန်ကိုအကောင်းဆုံးထမ်းဆောင်သွားမယ်လို့ VOA ကိုပြောပြပါရစေဝန်ကြီးဌာနတစ်ခုထပ်တိုးမဲ့အစီအစဉ်နဲ့ပတ်သက်လို့လေသူကအခုလိုပြောပြသွားတာပါဟုတ်တယ်သူကတော့ကျွန်တော်တို့လက်ရှိ လက်ရှိလက်ရှိနဲ့ဒီဆက်မှုလက်မှုဝင်ကြီးဌာနဆိုတာတစ်ခုပြန်အဲ့ဒါကိုခွဲလိုက်တဲ့အချိန်ကြတော့အဲ့ဒါနဲ့ပတ်သက်ပြီးမှတူလောက်ထုတ်လို့ကြီးရပါတော့တင်တဲ့နေရာမှာတင်သွင်းတဲ့နေရာမှာနည်းနည်းအားနည်းချက်လေးရှိသွားတဲ့အချိန်ကြတော့အဲ့ဒီအားနည်းချက်ကိုထောက်ပြတဲ့အကြောင်းလို့ပေါ့နော်သူရဲ့အားနည်းချက်ကိုပြန်လဲဖြည့်ဆည်းဖို့အတွက်ပြင်ဆင်ဖို့အတွက်ဒါနိုင်ငံတော်တမရကိုပေါ့နော
မနက်ဖြန်တရက်ကိုအချိန်ယူတယ်အဲတပတ်ကာလောက်ဆိုပြန်စနိုင်မယ်ရှင်နဲ့
ဒါကြောင့်လွှတ်တော်မှအစိုးတင်သွင်းခဲ့တဲ့ဝန်ကြီးဌာနတစ်ခုထပ်တိုးဖို့အမည်စရင်အတိမပြုတ်နိုင်ခဲ့သလိုကချင်ပြည်နယ်စိုက်ပျိုးမွေးမြူရေးနယ်ဆယ်မြောင်းဝန်ကြီးလူမှုရေးဝန်ကြီးတယန်ဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီး၃ဦးနေရာမှာလဲအစားထိုးဖို့အတွက်အမည်စရင်တင်သွင်းတဲ့အဆင့်အောင်မရောက်ဘဲလွှတ်တော်ကိုရနာခဲ့ရပါတယ်။ဝန်ကြီးဌာနတစ်ခုထပ်တိုးဖို့တင်ပြတာနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းကလည်း
လုံးထုံးလုံးဒီအရာပေါ်တော့တကယ်တမ်းဆိုရင်တော့သမရရဲ့ဟိုသဘောထားမှချင်တဲ့သူ့ရဲ့လုံပန့်ခွင့်နဲ့အရာဝင်ဟိုပေါ်စာထွက်ပြီးမှလုံအောင်လေဆိုတဲ့သဘောတရားလေးပါပဲကျွန်တော်တို့အနေနဲ့ကတော့ဒီသာသမရရှိကနေပြီးတော့စာနဲ့ပေါ်တော့ဟိုတရားဝင်အကြောင်းကြားစာပေါ်တော့အဲ့ဒါလေးကိုစောင့်တာပါကဲဒါအဲ့လိုလေးဟိုသမရအနေသဘောထားနဲ့သမရရဲ့လုံပန့်ခွင့်နဲ့ထပ်တိုးတာဆိုတော့ကျွန်တော်တို့အနေနဲ့ကတော့လက်ခံရမှာပေါ့နော်
ကချင်ပြည်နယ်လွှတ်တော်အစည်းအဝေးတွေကိုလာမယ့်ဇန်နဝါရီ30ရက်နေ့မှာပြန်လည်ကျင်းပဖို့ရှိတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ရှင
်ဗီဒီယိုသတင်းတော့မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပါမယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်မှတ်တမ်းကောက်ယူစုဆောင်းနေပြီးအေပီလာအတွင်း ICC နိုင်ငံကရာဇဝတ်ခုံရုံးကိုပေးပို့မှာဖြစ်တယ်လို့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ပြောခွင့်ရက VOA ကိုပြောပါတယ်ကိုယ်တိုင်ကလက်နက်ကင်အဖွဲ့ဖြစ်နေတာကြောင့် ICC ကသတ်မှတ်ချက်တွေနဲ့အညီအချက်လက်တွေကိုအခြားနီးလန့်နဲ့ပေးပို့သွားမှာဖြစ်တယ်လို့ဆိုပါတယ်။ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုတိုင်ကြားမှုကထိရောက်မှုရှိပါမလား။ AA ပြောခွင့်ရခိုင်သူကကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုဆရှင်းပြပါတယ်။
ကျွန်တော်တို့ကတော့အဲ့လိုမျိုးဒီစဉ်းစားရကြနော်ဒီဧပြီလအတွင်းမှာနေပြီးတော့ကျွန်တော်တို့ပို့ပေးသွားဖို့အတွက်စီစဉ်ထားတယ်အဲ့မှာပမာစစ်တပ်ရဲ့ဒီစိုးပါမှုမျိုးစုံပေါ်ကြနော်တို့ဒီဟိုမတရားတပ်ခတ်ပြတဲ့ဥစ္စာတွေနောက်ပြီးတော့ဒီအခုလိုမျိုးဒီဓမ္မတိုက်တဲ့ဥစ္စာတွေနော်ဒီရတာတွေဟိုအတင်းအဓမ္မတို့ဒီဟိုနှိုက်ဆက်နှင်းပန်းနေတဲ့ကိစ္စတွေပေါ့နော်တို့ရဲ့ဒီစိုးပါမှုအလုံးပေါ်ကြနော်ဒီဟာတွေကိုစုပြီးတော့မှကျွန်တော်တို့ဒါနိုင်ငံကစစ်ခုံရုံးကကျွန်တော်တို့ဒီအပီလာအပြင်မှာပို့ဖို့တက်စီစဉ်ထားတယ်ဗျ
နိုင်ငံကစစ်ခုံရုံးဆိုတာဟို criminal code လားဘယ်ဟုတင်ပါလဲရှင
် ICC ကို ICC ကိုကျွန်တော်တို့ဒီပို့ပေးသွားဖို့ရှိတယ်ကျွန်တော်တို့ဒီရနိုင်တဲ့များအချက်လက်တွေတော့အကုန်လုံးဒါအခုဟိုစူးစမ်းနေတာရှိတယ်ဗျနော်အခုလုံးတဲ့စစ်ဆင်ရေးတွေအတွင်းမှာပေါ့နော်အဲ့ဒီဥစ္စာတွေမှာဘယ်လောက်နေပြီးတော့သူတို့ဟိုတူလွန်ထားတယ်လဲဆိုတဲ့ဥစ္စာဒါကျွန်တော်တို့အချက်လက်တွေအပြည့်စုံပေါ့ဗျာနော်အဲ့ဒါတွေကျတော့အကုန်လုံးဒါစူးစမ်းပြီးတော့မှပို့ပေးသွားဖို့လုပ်နေတာ
အဲ့တော့ဒီ ICC ကိုတင်တဲ့နေရာမှာဘယ်လိုပုံစံမျိုးနဲ့တင်ပါလဲရှင်
ဖြစ်နိုင်ရှင်နီလန်တွေအလုံးပေါ်ပြနော်အထူးသဖြင့်တော့အဲ့ဒီ ICC မှာဟိုဗမာစစ်တပ်ကခေါင်းဆောင်တွေကိုဒီ ICC ပြန်နိုင်အောင်စူးစမ်းနေတဲ့အဲ့ဒီဟိုအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုကျွန်တော်တို့ချိန်ပြီးပမာဒါလုံဆောင်တော့ဖို့ရှိပါတယ
်တစ်ဖက်မှာကျတော့မြန်မာနိုင်ငံကတော့ ICC မှာလက်မှတ်ရေးမထိုးထားဘူးပေါ့နော်အခုသူတို့ဒီရိုဟင်ဂျာတွေကိစ္စမှာကျတော့သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမောင်းထုတ်ခဲ့တယ်ဆိုတဲ့အမှုနဲ့ ICC ကသူကစတင်ပြီးတော့ဟိုကင်တွယ်စုံစမ်းနေတာပေါ့လေအခုတကယ်လို့ဟို AA အနေနဲ့တင်မယ်ဆိုရင်ရောဒီရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုတွေကိစ္စကိုကျတော့ဒီ ICC ကတကယ်ပဲကင်တွယ်နိုင်ပါမလားဘလို့ညှော်လင့်ထားလဲရှင
်ဟိုအခုပြောနေကြတာတော့ဟိုမှာဗမာစစ်တပ်ကနေပြီးတော့ဗမာစိုးရဟာနေပြီးတော့ဒီ Round Stage ကိုလက်မမထိုးထားတဲ့အတွက်ဒါ ICC မှာဟိုအရေးယူလို့မရဘူးဆိုတဲ့ဥစ္စာတွေပြောနေကြတယ်ဒါမဲ့လို့ဟိုအဲ့ဒီမှာတစ်ခုရှိတာကနော်ဒီအခုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့နော်ဆိုလို့ရှိရင်တော့ဒါဟိုရနိုင်ခြေအများကြီးရှိတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကအခုကျွန်တော်တို့ပို့ပေးမဲ့အချက်လက်တွေဟာနော် ICC ရဲ့ပြန်ပြီးအခုကုလသမဂ္ဂလုံခြုံရေးကောင်စီမှာနော်ကျမတို့ကအရေးယူဖို့တက်ကြိုးစားနေတဲ့ဒီဟိုအဖွဲ့အစည်းတွေတော့လူပုဂ္ဂိုလ်တွေနဲ့ဆက်ဆက်ပြီးတော့မှလည်းကျွန်တော်တို့ဒါဟိုလောက်ဆောင်တော့ရှိပါတယ်အခုကျတော့ရှင်အဲ့လိုမဟုတ်ဘူးကြာတော့အရင်တုန်းကကစစ်တပ်ကပဲဥတည်ပြီးဆုံးနေကြတာဟုတ်ပါဘူးခိုင်မာနေတဲ့စစ်တပ်ကဒါကတော့ဆက်ဆက်ဆက်ဆက်ပြီးတော့မှဒါအမင်းပြေလို့တိုက်နေတဲ့စစ်ကွေးဖြစ်တယ်ဟိုအဲ့ဒါကြောင့်မို့လို့ဒီရခိုင်စစ်ကွေးမှာထွက်လာတဲ့ဒီစစ်ရသွားမှုအလုံးကိုနော်ဒီဒီကတာဟုတ်ကဲ့အမင်းသေးတဲ့ဒေါ်ဆန်းစုကြည်ပေါ်ကြနော်နိုင်ငံတော်အတိုင်းငယ်ခါကျော်နာသင်းမင်းရောနာသူတို့လေးပဲဟိုဒီဟိုဥစ္စာမှာဒီအခုဖြစ်တဲ့ဒီဟိုသိရသောမှုတွေပေါ်ကြနော်အဲ့ဒါတွေမှာသူတို့လေးတာဝန်ရှိတယ်အဲ့ဒါကြောင့်မို့လို့အခုတို့ချင်းကျွန်တော်တို့ကပြင်ပြသွားမှာကတာအစိုးရကိုရောစစ်တပ်ကိုရောပေါ်ကြနော်အထူးသဖြင့်တော့အစိုးရကိုကျွန်တော်တို့ပြင်ပြသွားဖို့ဆက်တာတော့ဥစ္စာဒီနိုင်ငံတကာကနေပြီးတော့မြန်မာအစိုးရကိုအရေးယူနိုင်အောင်ပဲကျွန်တော်တို့ပြင်ပြသွားဖို့ရှိပါတယ်
ဟုတ်ကဲ့အခုအေးကိုရိုင်းကဟိုလက်နက်ကင်တက်ဖွဲ့ဖြစ်နေတော့ကိုဘကရောလူခွေရေချိုးဖောက်မှုတွေအေးကျူးလွန်မှုတွေရှိမယ်ဆိုတော့အမဆွဆွဲချက်တွေထွက်မလာနိုင်ဘူးလားရှင်အဲ့ဒါမျိုးဆိုရောအေးကဘလို့ဖြေရှင်းနိုင်ပါလဲရှင်
ကျွန်တော်တို့ကမရှိဘူးပြန်တော့ကျွန်တော်တို့မရှိဘူးဆိုတာကျွန်တော်တို့ကဟိုကျွန်တော်တို့ရအဖွဲ့ကြီးနဲ့ပတ်သက်လို့ကျွန်တော်တို့အာမခံရတယ်။တော့ကျွန်တော်တို့မှာအဲ့လိုမျိုးဟိုလုံးဝနေပြီးတော့ဒီဟိုပြည်သူကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာကျွန်တော်တို့ဘက်ကဒါအပြည့်အဝခံယူပြီးတော့မှကျွန်တော်တို့လုပ်နေတာ။ဆိုတော့အဲ့ဒါကြောင့်မလို့ပြည်သူတွေထိခိုက်နေနေရမယ့်ပြဿနာတွေကျွန်တော်တို့ပဲဟိုလုံးဝမလုပ်ဘူး။ဆိုတော့ကျွန်တော်တို့ဘက်ကတော့ဒါကျွန်တော်တို့ဟာကျွန်တော်တို့ယုံကြည်တယ်ဆိုတော့ကျွန်တော်တို့ကအဲ့လိုမျိုးတွေလုံးဝလုပ်မထားဘူး။အဲ့ဒါကြောင့်မလို့မြန်မာစစ်တပ်ရဲ့ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပဲကျွန်တော်တို့ကနေပြီးတော့ဒီအားလုံးဥစ္စာဟိုဆက်လက်ပြီးစုဆောင်ပြီးတော့မှကျွန်တော်တို့လုပ်ကြတာ။ဒါဆိုခိုင်းစက်စစ်တပ်တွေကလည်းရှိနေတာလေ။
အေးအေးရကိုင်းလက်နက်ကင်တပ်ဖွဲ့ပြောခွင့်ရပို့ကိုခိုင်တုခကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းခဲ့တာပါမြန်မာသတင်းတွေကိုဒီမှာခေတ္တရန်နာပြီးထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတဲ့ပို့ကိုပြောပြချင်ပါတယ်ဗင်နီဇွဲလားနိုင်ငံမှာရွေးကောက်ပွဲအသစ်တွေပြန်ကျင်းပဖို့ EU ဥရောပသမ္မဂရဲ့တောင်းဆိုချက်ကိုပြည်ပကတွေနဲ့ရင်ဆိုင်နေရတဲ့သမ္မတနီကိုလတ်စ်မာဒူရိုကပယ်ချလိုက်ပါတယ်အတိုက်ခံခေါင်းဆောင်ဝမ်ဂွိုင်းရိုကတော့ဂျားပြတ်သမ္မတအဖြစ်ကိုယ့်ကိုယ်ကိုကြေညာထားပြီးဒါဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်ကြောင်းသမရမာဒူရိုကပြောပါတယ်။ဒါပေမဲ့အတိုက်ခံတွေနဲ့တွေးဆုံစကားပြောမဲ့ကိစ္စကိုတော့သဘောတူထားပါတယ်။ VOA သတင်းနောက်ဆယ်လက်ဒစ်ဇာဟုတ်ပေးဖို့တဲ့သတင်းလွှာကိုကိုဇော်ဝင်းလှိုင်ပြောပြမှာပါ။
အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုအနေနဲ့ဗင်နီဇွဲလားရဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတာနိုင်ငံတော်တရားရုံးချုပ်နဲ့ဥပဒေပညာရှင်တွေကဆုံးဖြတ်ကြလိုက်မယ်လို့ CNN တူရကီဌာနနဲ့ပြုလုပ်တဲ့မေးမြန်းကမှာသမရမာဒူရိုကပြောပါတယ်။ရွေးကောက်ပွဲအသစ်တွေပြန်မကျင်းပပေးရင်ကွိုက်ဒိုကိုဂျာပြသမရအဖြစ်အတိအမှပြုမယ်လို့ EU ရဲ့တောင်းဆိုချက်ကိုလည်းသမရမဒူရိုကပယ်ချလိုက်ပါတယ
်။ Venezuela seguirá su camino afortunadamente no dependemos de Europa. Y esas posiciones arrogantes, prepotentes que nos ven por encima del hombro.
Venezuela ကိုလန်ကိုရှော့မှာပါ။ဥရောပကိုမိခိုနေကြမလို့ပါဘူး။ဥရောပရေပေါ်စီတွေကကျွန်တော်တို့ကသူတို့ရဲ့နိုင်ကြသူတွေဖြစ်အထက်စီးကနေကြီးတဲ့လောက်ရက်ကဥရောပတိုက်သားတွေကိုကူစားမပြုတဲ့အတွက်ပြီးဆုံးသွားပါပြီ။ဥရောပခေါင်းဆောင်တွေကဒေါ်နယ်ထရန့်ရဲ့ policy တွေအောက်မှာဒူးထောက်ပြီးပေါ်လန်ဖားနေသူတွေပါဥရောပတိုက်တစ်ခုလုံးကဒေါ်နယ်ထရန့်ထံမှာဒူးထောက်နေကြသူတွေပါသူသဖြင့်ဗန်နီဇွဲလားကိစ္စမှာပိုသိတာပါလေ
မဲလင်လယ်မှုတွေရှိခဲ့တယ်လို့အများစုကယူဆထားတဲ့ရုပ်ောက်ပွဲမှာအနံ့ရခဲ့ပြီးတဲ့နောက်သမရမှာသူတို့ဟာအခုလအစောပိုင်းမှာပဲသမရဒုတိယတက်တန်းအတွက်ကြံသစ္စာချိန်ဆိုခဲ့တာပါရုပ်ောက်ပွဲအသစ်ကျင်းပပြီးဒီမိုကရေစီနီလန်းအရာရုပ်ောက်တင်မြောက်တဲ့အစိုးရအသစ်တရထွက်မလာမချင်းဂွိုက်ဒိုကိုပဲဂျာပြသမရအဖြစ်ဒေသရင်းနိုင်ငံအများစုနဲ့အစ္စရေးအပါအဝင်အမေရိကန်ပြည်ထောင်စုတို့ကအတိအမှတ်ပြုကြမှာဖြစ်ပါတယ်။သမရမှာသူတို့ကအမေရိကန်နဲ့တန်တမာအဆက်အသွယ်ဖျက်တောက်လိုက်ပြီးဗင်နီဇွဲလားမှာရှိတဲ့အမေရိကန်တန်တမာတွေ82နှစ်အရွယ်တွင်ထွက်ခွာသွားဖို့အစောပိုင်းမှာအမိန့်ထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီပြောဆိုချက်ကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်
။ Yo le enviaba mucho mensaje a Donald Trump, pero creo que los
ကျွန်တော်တို့ကတော့ Donald Trump ထံသတင်းစကားပါလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့သူလည်းပြည်တွင်းရေးတွေကြားမှာနင်းမြုပ်နေတယ်ထင်ပါတယ်။သူကကျွန်တော်တို့ကိုနှိမ်ချဆက်ဆံတယ်လို့ကျွန်တော်တင်ပါတယ်။သူကလက်တင်အမေရိကတိုက်တစ်ခုလုံးနဲ့ကာရီဘီယံနိုင်ငံတွေကိုနှိမ်ချဆက်ဆံပါတယ
်။အတိုက်ခံတွေကိုအကြမ်းဖက်နည်းနဲ့မဖြိုခွင်းဖို့နဲ့အမေရိကန်တန်တမာတွေကိုလည်းတိုက်ခိုက်မှုတွေမပြုလုပ်ဖို့အမေရိကန်ကသမ္မတမဒူရိုကိုသတိပေးထားပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်ဗက်ဆီလီနေဗန်ဇီယာကတော့ဗင်နီဇွဲလားမှာမတည်ငြိမ်မှုတွေဖြစ်ပေါ်လာအောင်အမေရိကန်ကလုပ်နေတယ်လို့ဆွဆွဲပြောဆိုပါတယ်။
Судя по всему, не собираются менять свое отношение к Латинской Америке. Соединённые Штаты рисуют нам картину
про Тамара Мадуро ਨੇ Venezuela ပြည်သူတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်အောင်လို့အမေရိကန်ကဖန်တီးနေတာပါ။အဲ့ဒါဟာလက်တွေ့နဲ့လုံးဝကင်းကွာနေတဲ့လုပ်ရပါ။ဘလို့ပဲဖြစ်နေုံတော့ Venezuela ခေါင်းဆောင်ဟာပြည်သူအများစုရဲ့ထောက်ခံမှုကိုရရှိထားသူဖြစ်ပါတယ
်။ Venezuela ရဲ့နိုင်ငံရေးပဋိပက္ခကိုဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အဖြေရှာကြဖို့ကုလသမဂ္ဂကတောင်းဆိုထားပေမဲ့ Venezuela တွေကိုယ်တိုင်ကအမြင်သဘောထားတွေကွဲပြားနေကြတာပါ။လက်ရှိချင်းချီတော့ Venezuela စစ်တပ်ကသမရမာဒူရိုအပေါ်တစ်ဆာစောင့်တင်နေတုန်းဖြစ်ပါတယ်။ဒါပေမဲ့ Washington မှာရှိနေတဲ့ Venezuela စစ်တပ်မှုကစစ်တပ်အနေနဲ့အတိုက်ခံခေါင်းဆောင် Juan Guaido ကိုဂျာပြအစိုးရအဖြစ်အတိမတ်ပြုဖို့ပြီးခဲ့တဲ့စနေနေ့ကတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ Venezuela နိုင်ငံရဲ့အခြေအနေကိုကိုဇော်ဝင်းလိုက်တင်ပြခဲ့တာပါ။အခုတော့စေးမင်းကြောင်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြကြပါမယ်။အနာဂတ်မှာတော့စေးမင်းကြောင်တက်တူးတွေဟာကိုယ်ပဲသူလဲဆိုတာကိုဖော်ပြယူနေမှာကမျိုးရိုးဗီဇာအခြေအနေနဲ့လက်တုခြေတုတွေကိုပါထိန်းချုပ်လာနိုင်တော့မှာပါကယ်ဗင်နော့ရှ်ရဲ့သတင်းပေးပို့ချက်ကိုတော့ကိုငိမ့်ညံ့ကပြောပြမှာပါ
ကမ္ဘာပေါ်မှာလူ9ယောက်ရှိရင်တယောက်ကဆေးမင်ကြောင်ထိုးထားတယ်လို့ခန့်မှန်းထားပါတယ်ပေါ်တူဂီကသိပ္ပံပညာရှင်တွေဟာဆေးမင်ကြောင်ကိုခန္ဓာကိုယ်အလှအပအတွက်သာမကသိပ္ပံပညာအတွက်ဖြစ်အောင်စူးစမ်းနေကြပါတယ် ကိုအင်ဘရာတက်ကတိုကမမိုတာဘိုကိုလီက
For the first time we have created
ပထမဆုံးအနေနဲ့လူအရေပြားပေါ်ကိုပြောင်းလို့ရတဲ့ဆွဲဆန်းလို့ရနိုင်တဲ့ electronic အရေပြားတစ်မျိုးကို inkjet printer တုံးပြီးထုတ်နိုင်ပါပြီ။ကလေးတွေလုတ်တယ်၊ယာယီဆေးမြင်ကြောင်သဘောမျိုးပါ
။ရက်ကူးနိုင်မှုအတွက်တက်တူဆက်အရေအုပ်ထားတဲ့ဆေးမြင်ကြောင်ကိုဖန်တီးလိုက်ပါတယ်။ဒီထဲမှာဆိုင်လိုက်ပြီးတော့ယာယီဆေးမြင်ကြောင်ကိုလုတ်တယ်လို့အရေပြားပေါ်ကိုကတ်လိုက်တာပါ။ဟုတ်ကဲ့။ဒါကလွယ်ကူပြီးဈေးပေါ်ပါတယ
်။ What's new in our
method? ကျွန်တော်တို့ရဲ့နီးမှာဘာကအစ်စ်လဲဆိုရင်တော့ဒီဆေးမြင်ကြောင် line ပေါ်တဲ့နည်းပညာကအစ်စ်ပါ။ယင်းတော့ကနည်းတွေမှာဆွဲဆန့်လို့ရတဲ့ electronic တွေကအကုန်အကျများပြီးလက်ဝင်တယ်လို့ရှုပ်ထွေးမှုတွေလည်းရှိပါတယ
်။အရေးပြားပေါ်ရောက်သွားရင်တော့လျှက်စစ် line တွေကိုဖတ်နိုင်တယ်လို့ပြောပို့နိုင်ပါတယ်။ဒါဟာ nerve အာရုံကြောစနစ်နဲ့ဆိုင်တဲ့ယောဂါရှိသူတွေကိုကုသတဲ့နေရာမှာအများကြီးပြောင်းလဲစေမှာပါ
။ We place these tattoos over the skin.
ဒီဆေးမြင်ကြောင်တွေကိုအရေးပြားပေါ်မှာကတ်ထားလိုက်ရင်ကြွက်သားတွေနဲ့nerve jaw တွေကိုလှုံ့ဆော်နိုင်ပါတယ်။ဒါ nerve အာရုံကြောယောဂါရှိတဲ့ဝေဒနာတွေတချို့အတွက်အများကြီးသုံးဝင်ပါပါ။ဥပမာကြောရိုးမကြီးတန်ရာရထားတဲ့သူတွေလမ်းပြန်လျှောက်နိုင်တာမျိုးပါ
။ခြေပြက်လက်ပြက်တွေအတွက်ခြေထုလက်တုတွေကိုလှုပ်ရှားစေဖို့ nerve jaw အတုအနေနဲ့လည်းလှုံ့ဆော်နိုင်ပါတယ်။ Carnegie Mellon တက္ကသိုလ်ကကမယ်မဂျီဒီက
healthcare is the application
ကျွန်မ၏ကဏ္ဍကိုပဲလောလောဆယ်အောင်စိုက်ပါသေးတယ်ကျွန်တော်ဓာတ်ခွဲကန်းကလှုပ်ဆောင်နေတဲ့နောက်အကြောင်းအရာကလူသားနဲ့ဆက်ရုပ်ကြဘလို့ဆက်သွယ်ဆောင်ရမယ်ဆိုတာနဲ့ခန္ဓာကိုယ်ရဲ့ထဲမဲ့ဆက်ရုပ်တွေကိုတီထွင်တာပါကျွန်တော်ပြောခဲ့သလိုပါပဲဒီပစ္စည်းတွေကအရေးပြားတုနဲ့ nerve tissue တုတွေဖန်တီးတဲ့နေရာမှာအသုံးတည့်မှာပါ
နောက်ထပ်အားသာချက်တစ်ခုကတော့ဒီဆေးမြင်ကြောင်ဟာယာယီသဘောပဲဖြစ်တာကြောင့်တကယ်ဆေးမြင်ကြောင်ထိုးတဲ့လောက်တော့နာမမဟုတ်ပါဘူးခင်ဗျာ
ကိုယ်ငင်းငန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုရထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VO ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတဆင့်လဲဆက်သွယ်ပြီးတော့စာရေးသားနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအကျဉ်းချုပ်ကိုမဆူမြတ်မုံကပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလာနိုင်ငံရဲ့စစ်တပ်ကိုသူ့ဘက်ပါလာအောင်လို့စီယုံစူးစမ်းတဲ့အနေနဲ့ယာယီသမ္မတဟွမ်ဂွိုင်ဒိုကဒီတပတ်ထဲမှာနှစ်ရက်လူလူအင်အားပြပွဲလုပ်ကြဖို့အတွက်ဆော်ဩထားပါတယ်။သမ္မတနီကိုလတ်စ်မာဒူရိုဘက်မှရက်တီမဲ့အစားပြည်သူတွေဘက်မှရက်တီလာအောင်လို့ဗုဒ္ဓဟူးနဲ့နေ့လယ်2:00ကြာရင်2နာရီငင်းငင်းချမ်းချမ်းဆန္ဒပြကြဖို့အတွက်ဟွမ်ဂွိုင်ဒိုတိုက်တွန်းထားပါတယ်။တခါလာမယ့်စနေနေ့ကြာရင်လည်းဗင်နီဇွဲလာတနိုင်ငံလုံးအပြင်ဒီကမ္ဘာလုံးမှာရှိတဲ့သူ့ဘော်ထောက်ခံသူတွေကိုလမ်းပေါ်ထွက်ဆန္ဒပြကြဖို့ပြောကြားထားပါတယ်။မက္ကဆီကိုနဲ့နယ်စပ်မှာတိုင်းကာဖို့ဇယိတ်ကိစ္စလွှတ်တော်ဘက်ကညှိနှိုင်းသူတွေအနေနဲ့သူလက်ခံနိုင်လောက်တဲ့အနေအထားရဲ့90ရာခိုင်နှုန်းလောက်တောင်သဘောတူညီချက်ရနိုင်အောင်လို့လုပ်မဲ့အခြေအနေမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။နယ်စပ်တိုင်းကာဇယိတ် 5.8 ဘီလီယံမရရင်တော့သဘောတူညီချက်ကိုသူလက်ခံလိမ့်မယ်လို့မထင်ကြောင်း Wall Street Journal သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတကတနင်္ဂနွေနေ့ကပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံကခရိုနီဂျီတယောက်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအမေရိကန်အစိုးရကပိတ်ဆို့တံခတ်မှုတွေကနေဖယ်ရှားပေးလိုက်ပါတယ်။အလူမီနီယံလုပ်ငန်းကြီးဖြစ်တဲ့ Russell နဲ့သူ့ရဲ့မိခင်ကုမ္ပဏီ EN Plus တခါစွမ်းအင်ကုမ္ပဏီ Eurosip Energo တို့ဟာဒီရုရှားသမ္မတနဲ့ဆက်ဆက်တဲ့ Oleg Deripaska ရဲ့ထိန်းချုပ်မှုအောက်မှာရှိခဲ့ကြတဲ့အတွက်အရေးယူမှုဖယ်ရှားတာကိုဒီမိုကရက်လွှတ်တော်အမတ်တွေနဲ့ Republican အမတ်တို့ကကန့်ကွက်ကြပါတယ်။ဘရာဇီးလ်နိုင်ငံရဲ့တောင်ပိုင်းမှာတောက်ကြနေတဲ့ရေကာတာပြိုကျမှုကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့အထိ58ယောက်အထိရှိသွားပြီးတော့300ထက်မနည်းလဲဆက်လက်ပျောက်ဆုံးနေတာကြောင့်နောက်ထပ်သေဆုံးသူတွေတိုးလာနိုင်ပွဲရှိပါတယ်။ဒီဘရာဇီးလ်နိုင်ငံရဲ့ Field That Doing Company ကပိုင်ဆိုင်တဲ့အဲ့ဒီရေကာတာဟာတောက်ကြနေကနေ့လယ်တုန်းကဝန်ထမ်းတွေနေ့လယ်စာစားနေတဲ့အချိန်မှာပြိုကျခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်ဆုမြတ်မွန်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ National Gallery ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းနံပါတ်19:25တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington,